ဒီနေ့26ရက်6လခရစ်နှစ်2003ခုနှစ်မြန်မာတက္ကသိုလ်1365ခုနှစ်နေယုံလပြီကျော်14ရက်လခွဲဥပုံနေအစင်လာလဲဖြစ်အောင်ယခင်နေယုံလပြီနေကဲ့သို့လပြီကျော်ရှင်းနေကဲ့သို့တထိုင်ဥပုံကျောင်းတွင်ဥပုံပထမချိန်ပြီးရင်ဒီလာယူကြရမယ်တန်းနိုင်တဲ့ပုဂ္ဂိုလ်ကလည်းပဲနေလုံးပေါက်အဲ့ဒါကိုယ့်အကူအာယုနဲ့ပိုင်းပြီးတော့စောက်ပေါ့အရေးကြီးဆုံးကသီလအရေးကြီးဆုံးသီလအရေးကြီးဆုံးဆိုတာသီလနဲ့ပတ်သက်လို့တာရကတစ်ခုပြောရရင်ရှင်သာရိပုတ္တရာမထေရမြတ်ကြီးဟာရဟန္တာဖြစ်တော့ရောက်သွားတဲ့အခါကျတော့သီလရဲ့ကျေးဇူးတရားကိုကောင်းစွာမြင်တယ်ကောင်းစွာမြင်တော့သီလကြောင့်တတ္တဝါတွေချမ်းသာကြောင်းဘလောက်ပဲအစည်းပွားတွေကောင်းနေစေကမူတိလှနဲ့မပြည့်စုံဘူးဆိုရင်မချမ်းသာဘူးတိလှကကျမ်းမာကြောင်းချမ်းသာကြောင်းမှရုပ်ဆင်းအင်္ဂါပြည့်စုံကြောင်းအနာရောဂါကင်းရှင်းကြောင်းအဲတော့တိလှရဲ့ကျေးဇူးတွေပြောရင်မကုန်နိုင်ရပေါ့ဒါကရှင်သာရိပုတ္တရာမထေရမြတ်ကြီးကလူတွေ့လို့ရှိရင်တကာတကာတိလှอยู่ပါအောင်မကြပါဘူးတောင်းတောင်းလူတော်မဟုတ်အထမ်းနဲ့ဝင်လေးနေတဲ့လူအရွက်နဲ့ဝင်လေးတဲ့လူတွေ့လားခဏချပါအောင်ခဏချပါအောင်သီလလေးယူသွားသားမအောင်အဲ့ဒီလိုကြည့်ကျင့်သုံးတယ်ဘာလို့လဲဆိုတော့လောကအစည်းပွားဆိုတဲ့လူမှုစည်းပွားတကောပါဝါအာနာစည်းပွားဥစ္စာချမ်းသာတွေဘလောက်ပဲရရှိထားတော့လည်းပဲသီလမရှိရင်အနာရောဂါများမယ်သကိုးသဝက်ထူးမယ်မိမိရရှိထားတဲ့စီစဉ်ဥစ္စာကိုနှောက်ရှက်မယ်ဖြစ်စီမယ်ตาကောင်းသမီးကောင်းချွေရံကောင်းမရဘူးမရရင်ဒီလောက်ကြီးကျယ်တဲ့စီးစိမ်တွေပုံနေတော့လည်းပဲခံစားရတဲ့နေရာမှာစိတ်မချမ်းသာမသက်သာဘူး။ဒါကြောင့်တိလှအရင်ကြည့်ဘုန်းကြီးတို့အဖွဲ့ဆရာတော်ကြီးတွေကရောလူသူတော်ကောင်းတွေကမေးလေရှိဥပုံနေနဲ့ကြုံရင်ကိုတော်မသွားဘူးလား။အာတင်းနှမ်းမရှိဘူး။အာဒီနေ့ဥပုံနေလေကိုတော်တို့ဓမ္မယုံကြီးနဲ့တိလှလေးမှမဆောင်ဘူးလား။ကိုတော်တို့ဝိပဿနာဆိုပြီးတိလှမှမဆောင်ရင်မဟုတ်သေးပါဘူး။ဘုန်းကြီးအပြောခံခဲ့ရအဲ့တော့ဒကာဓမ္မကိုဖြည်းဖြည်းဖြည်းဖြည်းလိုပဲတိမ့်သွင်းရရှင်သာရိပုတ္တရာမထေရမြတ်ကြီးကအဲ့ဒီလိုသီလတွေအလေးဝန်တန်းသမားရောအရွက်သမားရောခဏချပါအောင်မကြပါဘူးယူသွားပါအောင်သိအရေးကြီးကိစ္စနဲ့သွားတယ်လို့လဲခဏလေးပါသီလယူသွားပါအောင်အဲ့တော့လူတွေကအရေးကြီးပါတယ်ဆိုမှဘုန်းကြီးကဥပမာတစ်ခုကလောကဆိုရိုးစကားလဲရှိတယ်ဒါတကယ်အဖြစ်ပြက်နဲ့တူတယ်ရွာရဲရထဲမှာဗေဒင်ဆရာကရှိရနေပြီးတော့ဘေးဒင်းဘေးဒင်းနဲ့អော်သွားတယ်။နောက်ကမှန်ပေါင်ထောင်းရတဲ့လူကမှန်ပေါင်မှန်ပေါင်လို့អော်တာပေါ့။အဲ့တော့အခုလည်းပဲဒီရှင်သာရိပုတ္တရာမထေရမြတ်ကြီးကအရေးကြီးပါတယ်ဆိုမှပဲသီလပေးနေတယ်။တဖြည်းဖြည်းနဲ့လူတွေကရှောင်ကွင်းပြီးပြေးကြ။ရှင်သာရိပုတ္တရာအရေးမြင်တာနဲ့ပြေးရော။တစားတစားနဲ့ဖះနာတော့ပေါက်တယ်။သူတို့ပြောတော့ခြေသားသာရိပုတ္တရာဒီတိုင်းဖန်ရလာမှန်ပါတယ်ဗျာဒါဖြင့်အဲ့ဒီသဘူဒိတ်တကျွန်းလုံးမှာတောင်ဆောင်6ကဘာကြီးတွေဘယ်မျှရှိတယ်လဲတောင်ဆောင်6ကဘာဆိုတာဟောက်ပဲကြီးတွေပေါ့ခြိုင်ဝန်းကြီးတွေပေါ့မရေနိုင်မတွက်နိုင်ပါဘူးဗျာလို့ဆိုတာအဲ့လောက်များပြားတဲ့ဟောက်ပဲကြီးတွေနေတဲ့6ကဘာကိုခြေသားတာရိပုတ္တရာပြည့်အောင်ညီအောင်ဖြည့်နိုင်ရလားလို့ဆိုတယ်မဖြည့်နိုင်ပါဘူးဗျာလို့ဆိုတယ်ကုသိုလ်ဘုံကံနဲ့လည်းဓာရီကိုညီအောင်မဖြည့်နိုင်ဘူးတကူနဲ့လည်းပဲပြည့်အောင်မပြည့်နိုင်အခုလည်းပဲတီလှနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာအဲ့တောင်ဆောင်6ကဘာဟောက်ပက်ကြီးတွေနဲ့တူတယ်အဲ့တော့ဝိပဿနာဝိပဿနာဆိုတဲ့ပုဂ္ဂိုလ်တွေကတတ်နိုင်မြပြည့်အောင်ဖြစ်ရမယ်တတ်နိုင်မြပြည့်အောင်ဖြစ်ရမယ်ကာလန္ဒေတံအကန္တနံနဲ့ဒီခေတ်မှာတီလှတော်စောင့်ညင်ပါရဲ့ကျွန်တော်ကျမကအစာအိမ်လေးရဘယ်ကဲ့သို့ဖြစ်လို့အဲ့ဒါကဒီတိလာစောင့်နိုင်တဲ့ကျေးဇူးရှိတာပဲစောင့်နိုင်တဲ့ကျေးဇူးရှိတာပဲအတိုင်းတာဒီတနေ့လုံးတရက်လုံးစောင့်မှတိလာဖြစ်တယ်လို့ဒီလိုဖျားဟောမရှိပါဘူးစောင့်နိုင်တဲ့ရွေးတိလာဖြစ်တာပါပဲဒါလဲတာရကကအနာရင်းတစ်ထဲအိမ်မှာအမှုလို့ဆိုကျွံပေါ့7နှစ်လောက်ဒီလိုကရောက်လာဟိုမှာအလုတ်အရေးကြီးနေအိမ်ရောက်တော့တယောက်မှမတွေ့ဘူးဟာဘယ်သွားခုံညလဲကျောင်းမှာဥပုသ်ဆောင်သွားကုန်ပြီဒါနဲ့မိအောင်လိုက်သွားပြီးတော့သီလဆောက်တည်လိုက်ဆောက်တည်လိုက်ပြီးရောနာရီကကုံသွားတယ်ကုံသွားတော့သူခမရနှိမ့်စာလည်းမစားလိုက်ရဘူးညစာလည်းမစားလိုက်ရဘူးယမနေ့ကလည်းပဲအလုံးများနေလို့အစာအာဟာရမပြည့်ဝခဲ့ဘူးလုံခဲ့တဲ့ရက်ကလည်းအစာအာဟာရမပြည့်ဝခဲ့ဘူးအစွန်ဖျားမှပို့ထားအလုံးလောက်ရတော့ ညတန်းကောင်လောက်ကြတဲ့အခါကျတော့ဝမ်းမိုက်ကလေအားထားပြီးတော့တန်းကောင်ကျော်တော့ကွဲလွန်လာပါပဲကွဲလွန်တော့ဟိုးဟိမဝန္တာရဲ့အဆက်ဖြစ်တဲ့ကွင်းပြင်ကြီးတစ်ခုမှာပြင်ညောင်မင်းကြီးမှာရုပ်ကဆိုးသွားဖြစ်မိဟိမဝန္တာမှာကရသေ900ရှိစားချင်းမိဝဲချင်းအကျိုးငါနေပြည်တော်ကိုသွားကြရအောင်ဟုတ်လားဆိုတော့စားမစားလို့ရှိရင်ဒူးကြီးလာဒီလိုဆိုတယ်ယခုခေတ်စားမပါကြဘူးအမအတိုင်းတာလုံရင်သာဘယ်ကိစ္စမဆိုအတိုင်းတာလုံရင်သာအပြစ်ရှိတာအတိုင်းတာလုံမုံလေးကြားညှက်ပြောမယ်ထပ်တလဲတော့ပြောပြီးသားကိုတော့တရားဟောပါတခါကဟောတယ်ဘုန်းကြီးဟောကောင်းတိုင်းဟောလိုက်တာလေသိတ်ဟောကောင်းနေတော့ဒါကြီးကသိတ်လွန်သွားတာပေါ့တဏှာကြီးဟာဥပမာ3နာရီကြာသွားတယ်ဆိုပါလို့ဖုန်းရအဟောကောင်းအပြောကောင်းတော့ဟောကောင်းတိုင်းဟောလိုက်တော့ပြီးလဲပြီးရောတကကသူတကသဘောကျပြီထင်ပြီးတော့မေးတယ်တကကြီးဘယ်နဲ့လဲလို့ဆိုအာကိုတော့တရားဟောပါဆိုတာကိုတော့မတရားဟောတာပဲလို့ဆိုတဲ့တရားသူနားဝင်ယုံနဲ့နာယီပိုင်းတင့်တင့်ယုံဟောမှာ तू ကတစ်ဆနှစ်ဆနှစ်ဆသုံးဆလုံးအောင်အချိန်ပိုင်းကသိကြသွားတော့ကိုတော့တရားဟောပါဆိုတာအခုတော့ကိုတော့မတရားဟောတာပဲလို့ဆိုစာရင်းရင်တော့စလုံးအတူတူပဲတော့စကားယတိပြတ်မှာကမတရားဟောတာပဲအဲ့လိုဘယ်အရာမဆိုအတိုင်းတာလွန်ရင်ပေါ့လေအပြစ်ဖြစ်လာတာပါပဲဒီတော့အခုဒီယသိ900ကစားချင်းမိဝဲချင်းအကျိုးငါစားမစားရင်ဒူးကြည့်တယ်လောကနေပြီးမှာစတုရင်ကဗလာအမတ်ကြီးပကံခစ်ကစတုရင်ကဗလာအမတ်ကအာဒီအမတ်ကြီးအကြောင်းလည်းပဲပြောကြပါစို့ဖြည်းဖြည်းပေါ့လောကနေတိကိုရေးတယ်လောကနေတိကလောကကျင့်သုံးဖို့တော့ရေးတာပဲဒါလို့ဘုရားဟောတွေများတယ်ခွန်ကြီးတို့သိတယ်လားအလောနံပြင်စနရတ္တံအလောနံစားမပါသောဟင်းသည်ပြင်စနရတ္တံအရသာမရှိတဲ့ဟင်းပဲအကောတံဘူလနရတ္တံထုံးမပါတဲ့ကွင်းရသည်အရသာမရှိဒီလိုဆိုတယ်အဲ့တော့ပြောလို့လားယသိတွေဟာစားစားအောင်မျိုးရရချင်းကဟိုတော်ထဲမှာအနေကြတော့ဒါနဲ့ခီးပန်းလို့ခီးတစ်ထောက်ပြညောင်မင်းရဲ့မှာနားကြခိုးကြတယ်။နားကြခိုးကြတာယသိရင်ရဲ့စိတ်ဆန္ဒကဆွန့်ကြိမ်ဆွန့်ရေးချင်းရေးအဖျော်ရမကားချင်းအဖျော်ရမကားအခုတော့ကွင်းပြင်းကြီးလည်းဖြစ်ဒီပြညောင်မင်းကြီးတပင်နဲ့လည်းဖြစ်ရရလူသူကလည်းဝေးရိတ်ခါကလည်းပြဒီခါမှာသူတို့စိတ်ကတောင်းတတဲ့အခါမှာအစင်သစ်ပြညောင်မင်းဆန္ဒကဖန်ဆင်းပြီးခုနှစ်ရက်ပတ်လုံးရသေးတွေကိုစိတ်နှလုံးချမ်းမြေအောင်သူ့အချိန်နဲ့သူစားဖို့တောက်ဖို့သုံးဖို့ရေမိုးကအစဒီခါကျတော့ယုတ်ကစွန်နှကြီးကိုကိုထင်ရှားမြင်ကျင်တယ်ပြတဲ့တကိုးကြည့်ပါလားလို့ဆိုတော့တာဝတိပြီမှာဘုရားရှင်ပွင့်နေတယ်အနာရမင်းတစ်ထဲအိမ်ကသူကျွံအမှုလုပ်ဖြစ်တယ်သူတို့ပြောတော့ဥပုံနှစ်တဝက်ကလေးစောင့်ရတာအခုကျေးဇူးတွေအခုတကိုးအိပ်ဖီပါတွေရတာပဲလို့ဒါကြောင့်သူတော်ကောင်းပညာရှိမှန်ရင်မိမိရဲ့အကျိုးစီးပွားကိုမယုတ်လျော့အောင်မယုတ်လျော့အောင်ဆိုတဲ့နေရာမှာဝင်လဲမလေးရဘူးလေဒီအလုပ်ဒီဝင်လဲမလေးဘူးအချိန်လဲမကုန်ဘူးလူလဲမပင်ပန်းဘူးအကျိုးကျေးဇူးများမယ်ဆိုရင်ဒီလိုအလုပ်မျိုးတွေမဟာသင့်ဘူးလုပ်တင်တယ်အဲခုနစတုရင်းကဗလာအမကြီးဆိုတာကြတော့ဒါကြားဘူးနာဝနင်းအခုခုမျက်မှောက်ပြိဿဖုန်းရင်ကြောင်းသာပါကောင်းတယ်လောက်ပဲပါလိမ့်မထင်နဲ့ရှင်မိဘဘိုးဘွားအစဉ်လာအားဖြင့်ဖရာတကားအကြောင်းတကားရန်တကားရဲ့သားတွေသမီးတွေပဲဖြစ်ကြ။ဘုန်းကြီးကျောင်းသားရှားသွားပြီ။ကံကံရင်အကျိုးကိုယုံကြည်တယ်ဆိုပေမဲ့လို့များသောအားဖြင့်ဒီခေတ်ကြီးမှာကုသိုလ်ကောင်းမှုပြုကြတာဟာမိမိအကျိုးစီးပွားကိုလိုလားတဲ့လွန်ကဲတဲ့အစ္စတရားနဲ့ပြုတာများတယ်။ပြုပြီးတော့မကောင်းမှုကိုပြုမယ်ကြတဲ့အခါကျတော့မဆိုင်မတွပြန်ပြုပြန်တယ်။အဲ့ဒါဘာကြောင့်လဲဆိုတော့ကံကံရင်အကျိုးကိုခံယူချက်မပြည့်ဝလို့တို့ရင်ရောဤပါမန်အာကုသိုလ်မျိုးကိုမဟုတ်ဖဲနဲ့မုတာဝါဒတ္တဇန္တုနောဒါဓမ္မပဒပါဠိတော်ကရောင်းလောဝါဒတော့ကြတော့ဘုရားရှင်ကချစ်သားရာဟုလားမှုသားကိုရဲရွှင်ပွေမြတော့မပြောလိုက်နဲ့ရေးထားနော်မှုသားကိုရဲရွှင်ပွေမြတော့ချစ်သားရာဟုလားမှုသားကိုရဲရွှင်ပွေမြတော့မပြောလိုက်နဲ့ပြောရဲလျင်မကောင်းမှုကိုမကောင်းမှုမှန်သမျှကိုအကုန်လုံးရဲတယ်ဟိုသားလေးကိုပြောပါတော့ပါဦးဆိုတော့ရေရှင်ပွဲပြောတဲ့ပုဂ္ဂိုလ်ဒီပင်လျင်မကောင်းမှုဒုစရိုက်တရားမှမကောင်းမှုကြီးနဲ့ကြုံလာတဲ့အခါမဆိုင်မတွတ်ပြူရဲတယ်တဲ့ဆိုလိုတာကမှုသားကလမ်းပွင့်သွားတာပဲမှုသားအားကြီးတဲ့ပုဂ္ဂိုလ် အလိမ်အဝါများတဲ့ပုဂ္ဂိုလ်ဟာဒီနေ့မကောင်းမှုပြုဖို့ကြုံလာပြီဆိုရင်ဘလောက်အပြစ်ကြီးကြီးပြုရတယ်တဲ့ဒါကြောင့်အဲ့ဒီတော့ကြီးကျယ်တဲ့မကောင်းမှုမျိုးကိုဘယ်အစပိတ်ဆို့ရမလဲဆိုရင်ယေရှုဝင်မှုသားလေးကစပြီးတော့မပြောဘဲနေရမယ်ဒါဘုရားရှင်ယာဟုလာကိုဆုံးမလာဆိုတော့ယာဟုလောဝါဒသုံးမှရှိတာပေါ့အဲ့တော့ဒီလိုစကားလေးတွေကသူတော်ကောင်းပညာရှိချင်းကပ်မှကြုံတဲ့အခါရတယ်ပြောလို့တာကလည်းစတုရင်ကဗလာအမတ်ကြီးဆိုတာကဒီအဲ့ဒီချိန်ခါကပကံပြီမှာစုလစ်မွန်ချွန်များစွာတတ်တဲ့အထီးကရကျောင်းတော်ကြီးတဆောင်ထောက်တာလေကျောင်းတော်ကြီးတဆောင်ဆောက်ထားတော့ဒီကျောင်းတော်ကြီးဟာဘုန်းကြီးပင့်တင်မှုစတုတင်ကဗလာမကြီးကိုဘုရင်မင်းမြတ်ကတာဝန်ပေးထားတယ်ပင့်လာတဲ့ဘုန်းကြီးတိုင်းကိုချင်းကပ်ကြည့်လိုက်လို့ရှိရင်ဝင်းနေနိုင်တဲ့ဘုန်းကြီးကြီးပဲစာတော်ပြန်တော့လည်းပဲဆိုလိုတာကိုဘက်ကဟာဒီဘက်ကဟာဝင်းနေနိုင်ကြဘူးနောက်ဆုံးကျတော့စူးတွင်းပစ်ဆရာတော်ဆိုတာဘုန်းကြီးပြောချင်တာကတော့ဘုန်းကြီးကျောင်းသားဆိုတာရင့်ကျက်ရင့်ကျက်တော့ကံကံအကျိုးကိုယုံကြည်တယ်မကောင်းမှုဆိုရင်မကောင်းကြိုးပေးမယ်။ကောင်းမှုဆိုရင်ကောင်းကြိုးပေးမယ်။လူလူချင်းလှက်ပတ်လို့ရတယ်။မိမိပြုတဲ့အာကုသို့ကိုလှိပြလို့မရဘူး။ဒါတွေယုံကြည်တယ်။ဘုန်းကြီးကျောင်းကရင့်ကျက်။စူးထွင်းပြစ်ဆရာတော်ဆိုတာကငယ်စဉ်အခါတုန်းကအကြောင်းပြေးတယ်။အဲတော့အကြောင်းပြေးအဖေကရိုက်ဖို့။အကြောင်းကရိုက်၊အိမ်ကရိုက်ဒီလိုဘုန်းကြီးတို့ငငယ်ကလည်းဒီတိုင်းပဲ။အကြောင်းကရိုက်၊အိမ်ကရိုက်ဒီဂျပန်ခေတ်ကပေါ့။ဂျပန်ခေတ်ကဆိုတော့ခွန်နှစ်ရှစ်နှစ်သားလောက်ရွယ်ဒီရွာနဲ့ကျောင်းနဲ့ကခွန်ကြီးတို့ကြားထဲမှာမြောင်းလေးရှိတယ်တံတားလေးရှိတယ်တံတားကချီတလန့်တက်ချီတယ်ဆုံးဩကဒါခွန်ကြီးကျောင်းကိုပြန်ပြောပြတာဆုံးဩကထန်းဆိုင်လေးနဲ့ရှေ့ရဟင်းအိုနောက်ကထမင်းအိုချင်းလေးတဲ့ထက်ထန်းဆိုင်လေးနဲ့ကျောင်းသားကနှစ်ယောက်ပဲရှိတယ်တစ်ယောက်ကခွန်ကြီးတက်ကြီးတယ်အဲဘောကောင်ကအဲ့ဒီတံတားလေးနားမှာရေတွင်းရှိတယ်ကျောင်းမရောက်ခင်အဲ့ဒီရေတွင်းကြိုင်ချတုတ်တာပဲဒီလိုခွန်ကြီးလည်းကြားလို့ရှိရင်တော့အဲ့ဒီတံတားလေးကချီတလန့်တက်ကိုနောက်ကခွန်တန်းကမလွတ်လို့ပြောကြတာအဲ့ဒါကိုပဲဘုန်းကြီးကရိုက်သေးတယ်ဗျာရိုက်သေးတယ်ဘာလို့ရိုက်မှန်းလဲမသိဘူးရှင်းတော့ဘုန်းကြီးနေရဟိုဘုန်းကြီးကချွေးအောင်လဲဆိုရင်သိတ်ကျေးဇူးကြီးတဲ့ဆရာတော်ပါဒီအချိန်နဲ့ရောက်အောင်စပြီးသူစာသင်လိုက်ပြီးပို့ပေးတာပဲဒီဝါးကိုပေါက်ကြောင်ရင်းလုံးပြီးတော့သင်္ကန်းနေပုံပေါ့အထဲမှာထိုင်ပေါ့ချွေးအောင်လာအထဲကခေါ်လေခေါ်တော့လဲအပြင်းမကြားတကြားခေါ်ပါများစိတ်ဆိုးလာခေါင်းထိုးပြီးခေါင်းထိုးပြီးဆိုထိုးပေးလိုက်တာအာမျက်လုံးကိုတခါတည်းမီးပွင့်သွားတာပဲဘာမှလည်းမသိဘူးဟုတ်ကဲ့လားခလေးဆိုတော့ရိုက်ထားပဲခံနေရတာပဲဒီနေ့16ချိန်ရတော့အနည်းပဲအဲ့တော့ဘုန်းကြီးကျောင်းသားကပြောနေတာဒူးပေတာပဲခံတယ်အဲ့တော့ကျောင်းပြေးအိမ်ကအဖေကရိုက်လို့ကျောင်းကဘုန်းကြီးကရိုက်နောက်ဆုံးကျတော့ဟုတ်ဘုန်းကြီးနဲ့ကြည့်တဲ့ကောင်ကသူကဆွေတော်မျိုးတော်ပဲရှောက်ပြေးတော့တယ်မင်းလိုက်ခဲကွာလိုက်သွားကိုရွာဒီရွာပြေးနေမှပဲလွတ်တော့တယ်ခုနစူးတွင်းပြေးဆရာတော်ဖြစ်လာမဲ့ပုဂ္ဂိုလ်လည်းဒီတိုင်းပဲကျောင်းပြေးတာပဲနောက်ဆုံးကျတော့ကျောင်းပို့ရင်းနဲ့စူးတွင်းကအတူတာနဲ့တယ်ပေါ့အိဗယ်အလွန်နဲ့တယ်ပေါ့အဲ့ဒါအဖေကဒီလောက်မှကြောင်းပြေးလာတယ်ဆိုစူးတွင်းနဲ့ပြစ်ထဲတကယ်တာပြေပြေတော့ဆိုပြီးတော့နောက်တော့လည်းပဲသားဒီဟုသောတန်ရောစင်နဲ့ဆိုတော့ဒီကလေးကမပေဘူးလေနောက်ခါကျတော့ဗကံပြီမှာတန်ဃာကတိမ့်နဲ့ချီရှိတာကိုတိမ့်နဲ့ချီရှိတော့သူ့သားရဲ့သားရန်ဖြစ်လို့စာရီတက်တဲ့အကြောင်းအကျော်မော်ဖြစ်တဲ့အကြောင်းကြားကြားတော့ဖေကသားနောက်ကိုလိုက်ဘယ်မှတ်မိတော့မလဲအမှတ်မိတော့ဘယ်မှာသွားရှာလဲဆိုတော့ဒီကျောင်းတိုင်းကြီးလို့ရှိရင်ဘုန်းကြီးအိမ်မှာဆိုတဲ့ကုရီကြီးတွေကအဆောင်ဆောင်အခန်းခန်းအကြီးကြီးတွေပဲအဲကုရီချိန်မှာသူကထိုင်ဆောက်ရတယ်ထိုင်ဆောက်ရတယ်ထိုင်ဆောက်ပြီးကြည်မေးဟုတ်ကဲ့လားဟောတော့ဘုန်းကြီးကဒီမှာလာစုံတာကိုဟိုကျောင်းထဲမှာလိုက်ရှာလို့ရှိကျောင်းကြီးတွေလည်းကြီးတယ်အခန်းတွေလည်းများတယ်တွေ့ဖို့မလွယ်ဘူးကုရီကတော့မတက်ဖက်မနေဘူးလေအားနဲ့နှစ်နဲ့ချီပြီးတော့အနှစ်နဲ့အလလရှာရှာတော့မှထိတ်ပဲ့နေတဲ့ကိုတော်ကြီးတွေ့တော့မှအနာသားဖြစ်ကောင်းနိုင်အဲတူတူပြောတော့တွေ့သွားရောပေါ့တွေ့သွားတော့သားကလည်းပဲစာပေပရိယတ်တီကိုပြန်ပြန်ကွဲတက်သွားပြီဖေကလည်းပြန်ပင့်တယ်ကဲသားဖတ်နေအောင်ပြန်ကြစို့ဆိုပြီးပြန်ကြပြန်တော့နေဝင်ကြီးရောရောက်တဲ့အခါကျတော့မြို့ပြင်ဇရက်မှာတဲခိုရအဲဇရက်ကိုခရီးတစ်ထောက်တဲခိုလိုက်တော့အဖေကိုစည်းထောက်ခိုင်းဒါလောကရတာကြံလောကနီးနော်စည်းဆိုတာရှိတယ်စည်းဆိုတာနမိတ်ယူလို့အဖေဟိုနာဒီနာသွားလိုက်စားမှာအဲစည်းထောက်ချေစားမှာဆိုတော့ပါဆိုတော့သွားတယ်သွားတော့ရွာထဲရက်ထဲမဝင်ခင်ပဲရွာပြင်လမ်းမှာမှာဒကမတယောက်ကကျင်ငယ်ဆွတ်တာဟူလမ်းပေးမှာအဲ့တော့ပထမဆုံးတွေ့ရမြာကိုစည်းထောက်တို့တွေ့တယ်ခေါ်တယ်နော်ဒါကနမိတ်ဖပါရွာထဲဝင်လိုက်လို့ရှင်လည်းပဲပထမဆုံးကြားလိုက်တဲ့အတန်တော်၎င်းမျက်စိနဲ့မြင်လိုက်ရတာကို၎င်းဒါမင်္ဂလာအမင်္ဂလာယူရမှာ
ကောင်းတဲ့မင်္ဂလာယူဖို့သွားတဲ့ဟာဟိုမှာဒကမတယောက်ကသေးပေါ့နာတွေ့ခဲ့တော့သားကိုပြန်ပြောရတာအာကိုတော့မင်းအနေနဲ့ပြောလို့မကောင်းဘူးမကောင်းမဟုတ်ပါဘူးပြောတာပြောပါဆိုတော့ပြောလိုက်တဲ့အခါကျဟာအဖေစိတ်ချဟိုကဆူလေးမွန်ရှင်တတ်တဲ့အမြင့်ကြီးဟာဘာလဲအာဒါကျောင်းတော်ကြီးပဲဘယ်ဖုန်းကြီးမှမနေနိုင်ဘူးသွားစို့ကျွန်တော်တို့ကျောင်းရပြီဘယ်လိုရလဲရေစက်ချလှူတော့မလေးအဲဖုန်းကြီးပြောနေတာကဖုန်းကြီးကျောင်းရဲ့အကျောင်းအရာလေးတွေတရားတွေဟောကြပါတယ်နာကြပါတယ်ဒီလိုရင့်ကျက်မှုလေးတွေဟာဝိပဿနာဝိပဿနာနဲ့ဟိုအထွတ်သာတက်ကြတယ်ဒီကံကံရင်အကျိုးကိုယုံကြည်ဖို့ကျောင်းကဖျားသွားတဲ့ရှေ့အခါကဖုန်းကြီးကျောင်းသားရဲ့ရင့်ကျက်မှုလေးတွေပြောပြအဲကျောင်းတော်ရောက်တဲ့အခါကျတော့မှောင်ပြီပေါ့မနေ့ကျတော့စတုရင်ကဘလာအမကြီးရအကြနာချွေရန်သိမ့်ပင်းနဲ့ဆောဦးလာပို့တာပဲလာပို့တော့ရှေ့ရှေ့ဖုန်းကြီးတွေကတော့မကြီးမြင်တဲ့ကတုံ့လှုပ်တယ်အခုဆရာတော်ကတော့မတုံ့လှုပ်ဘူးအမကြီးကတုံ့လှုပ်သွားတယ်မေးတာပဲမေးချင်တာမေးအကုန်ပြေနိုင်တယ်လေအဲ့ဒါစီးထောက်တယ်ဆိုတာအဖေကြောက်ဒီเจ้าကြီးရေစက်ချလှူမှာမလုပ်ပါနဲ့ပြေးနေရအောင်ပဲဒါသိနာမည်ကြီးတာအဲ့ဒါနဲ့စာတပ်ပေတရှေ့အခါကဆူးတွင်းပြစ်ဆရာတော်ကလေးပေါ်ပေါက်ခဲ့ဘူးတယ်ပကံခစ်ကဟုတ်ကဲ့လားဒါเจ้าကဖရာယခုခါမှာเจ้าကဖရာသွားတယ်တရားဘာဝနာပွားများအားထုတ်ကြတယ်ဆိုတော့လည်းပဲဘုန်းကြီးเจ้าသားရှားသွားပြီဘုန်းကြီးเจ้าသားမှဒူဘေးဒါဘေးခန္ဓာနော်အဲ့ဒါဘုန်းကြီးကျောင်းသားကြတော့ဒီလိုအကြောင်းအရာလေးတွေကြားဘူးတယ်အခုအစင်လာအားဖြင့်ဟောနာယူဝက်ကုံသွားပြီအစင်လာအားဖြင့်ဓာတုဝိပင်္ဂတုတ်အမှတ်14ပေါ့အမှတ်14ဒီဓာတုဝိပင်္ဂတုတ်ကပြီးပြီလို့ပြောရင်လည်းပြီးသွားတာပါပဲအဲ့လိုစက်ရစက်ရနဲ့မပြီးသေးဘူးပေါ့အဲ့တော့မတ်စုကိုပြန်ကြည့်နောက်ဆုံးမတ်စုဣဒေဝတဗ္ဗဝိရိဒာနိအနာဘိနန္ဒိတာနိတိတိဘွေတန္တိတိပါဇာနာတိဣဒေဝဤအာယတန12ပါးတို့၌သာလျင်ကျန်တဲ့ကျန်ကဣဒေဝဤဘဝ၌သာလျင်လို့ဒီလိုပြီးတယ်အဲ့ဒီအ내အဓိပ္ပာယ်ကိုခွန်ကြီးတို့နားမလည်အခုတော့ဥကြတာမှာဣဒေဝဤအာယတန12ပါးတို့၌သာလျင်တဗ္ဗဝိရိဒာနိခတ်သိမ်းသောခံစားမှုမှန်မများတို့သည်ဖြည်းဖြည်းပြန်ကြည့်မှတ်မိအောင်လို့ပြန်ပြောမယ်နော်ဣဒေဝဤအာယရဏ12ပါးတို့၌သာလျှင်တပ္ပဝိရိဒာနိတပ္ပကခတ်သိမ်းသောဝိရိဒာကခံစားမှုဒါကြောင့်တပ္ပဝိရိဒာနိခတ်သိမ်းသောမှန်ခံစားမှုမှန်များတို့သည်အနာဘိနန္ဒိဒာနိမနှစ်တရားကုန်သည်အနာဘိနန္ဒိဒာနိအလွန်အမင်းမနှစ်တရားကုန်သည်သီတိဘွေတန္တိငြိမ်းပြောက်ကုန်လတ္တဟူ၍ဣတိဤသို့နှလုံးသွင်း၍ပဇာနာတိပိုင်ပိုင်ဤပညာဉာဏ်ဖြင့်ပိုင်ချ၍သိ၏ကံဖြည်းဖြည်းလေးပြန်အောင်ပြုတဗ္ဗဝိရိဒာနိခတ်သိမ်းသောခံစားမှုမှန်သမျှတို့သည်အနာဘိနန္ဒိတာနိအလုံးအမင်းမနှစ်တရားကုန်သည်ဒီနေရာမှာဘုရားရှင်ကဒီလိုဟောတယ်ဘယ်ခံစားမှုမှနှစ်သက်စရာမဟုတ်ဘူးလို့ဟောတယ်ဒါကချမ်းသာလေးပါးကိုဟောတဲ့အခါကျတော့ချမ်းသာလေးပါးကကာမချမ်းသာနံပါတ်1ကာမချမ်းသာနံပါတ်2ဇာနာချမ်းသာနံပါတ်3နိရောဓသမာပါချမ်းသာနံပါတ်4နိဗ္ဗာန်ချမ်းသာဒါအင်္ဂုတ္တပါဠိတော်ကချမ်းသာ4မျိုးနံပါတ်1ကကာမချမ်းသာနံပါတ်2ကဇာနာချမ်းသာနံပါတ်3ကနိရောဓသမာပါချမ်းသာနံပါတ်4ကနိဗ္ဗာန်ချမ်းသာတရားဆိုတာနှလုံးသွင်းရတယ်၊ဆင်ခြင်ရတယ်၊သုံးသပ်ရတယ်၊နှိုင်းချိန်ရတယ်။ဆင်ခြင်သုံးသပ်နှလုံးသွင်းနှိုင်းချိန်ပြီးတော့ရှုမြင်လာတဲ့တရားကိုအဖန်မှန်တလဲလဲရှုဆင်ခြင်နေတာကိုပဲတရားဘာဝနာပွားများအားထုတ်တယ်လို့ဒီလိုဆိုတယ်။မဆင်ခြင်တတ်ဘူး၊မသုံးသပ်တတ်ဘူး၊မနှိုင်းချိန်တတ်ဘူးဆိုရင်ဘယ်လိုဆင်ခြင်ပွားများမလဲ။ဘယ်လိုရှု။ဟာဒီမှာကဲသုံးသပ်ကြည့်။ဩချမ်းသာကိုအကုန်လုံးချုပ်လိုက်ရင်ဘယ်လိုမျိုးရှိလဲ။လေးမျိုးပဲရှိတယ်လောကမှာတဦးစီတဦးစီရဲ့ချမ်းသာတာလေးကိုကွက်ပြီးတော့လက်ညှိုးထိုးပြီးတော့ထုံးတုံဖတ်မယ်ဆိုရင်တဦးတဦးရဲ့ချမ်းသာတဲ့အခန်းဟာဘယ်ကုန်နိုင်မလဲ ဥပေါင်းများစွာရဲ့ချမ်းသာလည်းဘယ်ရည်တွက်လို့ရတော့မလဲဒါလို့အကုန်လုံးဖျားရှင်မြင်တော်မူတယ်ဖျားရှင်ညံတော်ထဲမှာတူရာကိုအကုန်သိမ့်လိုက်တဲ့အခါကျတော့ဘယ်နှမျိုးပဲကြံလဲလေးမျိုးပဲရှိတယ်ဒါကြောင့်ဖျားရှင်ညံတော်နဲ့မြင်တလောက်မလိုက်ရဘူးဖျားရှင်ညံတော်နဲ့သိမ့်ပြတဲ့အချင်းကိုမိအောင်ကြည့်ရတယ်ခံကြည့်လိုက်စမ်းနံပါတ်1ဟိုအဝေစီကနေပြီးတော့အပယ်လေးပုံလူပုံနတ်ပြည်6ထပေါင်းရင်ကာမ30ပုံအဲ့ဒီကာမ30ပုံမှာဒီခန္ဓာ5ပါးမရဘဲနဲ့ခံစားလို့မရဘူးတော့ဟိုမှာလူချမ်းသာဒီနေ့မင်းချမ်းသာဆိုကြပါစို့တကဘာလုံးကိုတကမျက်မှောက်ကဘာကြီးရဲ့ချမ်းသာကိုမိမိအလိုတို့လိုက်အောင်ချမ်းသာအောင်စွန့်ဆောင်သွားတာအလိုရှိတဲ့အတိုင်းမိမိအလိုတို့ပါအောင်စွန့်ဆောင်သွားတဲ့ခံစားမှုကြီးဟာဘလောက်ပဲကြီးကျယ်စေကာမူဘာချမ်းသာလဲကာမချမ်းသာအဲ့ဒီကာမချမ်းသာဟာခန္ဓာ5ပါးမရှိဘဲနဲ့ခံစားလို့ရမလားဒါဖြင့်ယောဂီပုဂ္ဂိုလ်ကခန္ဓာ5ပါးဆိုရင်ဓမ္မစကြသံခိတေနပစ္စုပန်နခန္ဓာပိဒုက္ခခန္ဓာ5ပါးဆိုရင်ဒုက္ခလားဒုက္ခလားဒုက္ခယံပိစံနာလပတိတံပိဒုက္ခပင်နံကိုလာတော့လာတာပဲလမ်းကားပြက်နေတော့မရောက်တော့ဘူးပေါ့ကျွန်းစွဆဆလာတာပဲအသက်ရွယ်လည်းကြီးမိုးကလည်းအားကြီးကားကလည်းတစ်ထောက်ပြီးတစ်ထောက်အုံတော့လောက်စီးရတယ်ဆိုဘယ်သက်တာပဲအဲ့တော့မမီတော့ဘူးဒါလူကြံကံဖန်ဒီယံပိစံနာလပတိတံပိဒုက္ခတရားဓမ္မကိုအာရုံယူနှလုံးသွင်းလို့ပြောလို့ကောင်းတော့ရှိသေးတယ်ရှေ့ရဘေးရင်ဆိုနောက်ကမှန်ပေါင်းပြောလို့ကောင်းတော့ရှိသေးတယ်လေယံပိစံနာလပတိတံပိဒုက္ခဘာဖြစ်သွားတယ်ထဲမပြောရဲဘူးနော်ပြောရဲလို့လားလို့ပြောရဲဘူးကြောက်လို့တော့မဟုတ်ဘူးဒီတရားဓမ္မတွေဆုံးရှုံးသွားလိမ့်မယ်ဆုံးရှုံးသွားလိမ့်မယ်ဘလို့ဆုံးရှုံးသွားမလဲငါတော့ဘဲနေနေဘဲရောက်ရောက်အားထုတ်လို့ရတယ်ဒီတရားဓမ္မတွေကိုအပတ်စဉ်ဟောပြောဖို့အခွင့်အရေးကြီးဆုံးရှုံးသွားရင်မနစ်နာဘူးလားအားကြောင့်အများတရားဓမ္မပေါ်မှာကရုဏာအားကြီးပြီးတော့ပြောရဲဘူးယံပိစံနာလမတိတံပိဒုက္ခံတောင်တက်လဲစေကုန်ပြတရားအားထုတ်တဲ့အားထုတ်တဲ့ဆိုဖျားစကားနဲ့အံဝင်ဝင်ကြအဲ့လိုနှလုံးသွင်းဆင်ကျင်တာကိုဒုက္ခကိုမြင်အောင်ရှုတာကိုထပ်တလဲလဲရှုတာကိုတရားအားထုတ်တယ်ခေါ်တယ်ဆိုဖျားစကားလည်းမပါဘူးစိတ်ကူးထင်ရနဲ့သဘောကျပြီးအားထုတ်တာတော့မှန်ရင်ဟုတ်တယ်လွဲရင်မဟုတ်ဘူးပြောချင်တာကကာမချမ်းသာကိုခံစားတဲ့အခါမှာခန္ဓာမရှိဘဲနဲ့ခံစားလို့ရမလားဒီခန္ဓာကဒုက္ခလားဒုက္ခလားဩခံစားတတ်တဲ့တတ္တိကဝိနည်းခန္ဓာမဟုတ်လားဝိနည်းခန္ဓာကအတ္တလားအနတ္တလားငါဟုတ်လို့လားဒါဖြင့်ခံစားရတဲ့တတ္တိကအတ္တမဟုတ်ဘူးငါမဟုတ်ဘူးအနတ္တအနတ္တဒီလိုအတ္တနဲ့အနတ္တပိုင်းခြားပြီးရှုမြင်တာကငါကမြင်တာလားပညာဉာဏ်ကမြင်တာလားဒီပညာဉာဏ်ကိုသွားတိုင်းရတိုင်းနေတိုင်းထိုင်တိုင်းအချိန်မျိုးအခါမျိုးမှာသက်ဝင်အောင်နှလုံးသွင်းပြီးတော့ဆင်ញင်သုံးသပ်သွားတာကိုတရားဘာဝနာပွားများအားထုတ်တယ်အဲ့လိုဆင်ញင်သုံးသပ်တဲ့အာယုံကိုသက်ဝင်ပြီးတည်ငြိမ်နေတာကိုငြိမ်သက်တယ်ဒီပုဂ္ဂိုလ်ဟာအဲ့ဒါကိုတမနာယဟန်လို့ခေါ်တယ်ယဟန်ဆိုတာတရားကိုသက်ဝင်နေလို့ငြိမ်သက်နေတာเออเอลอเตียาโกเตวินบิมะญิ่งเตยเนาะตมนะမဟုတ်ဘူးတဲ့ဒါဖះဟောတာပဲအဲ့တော့ကာမချမ်းသာသည်စင်စစ်ခန္ဓာရှိမှခံစားလို့ရသည်တတဝါတို့ရဲ့တန်တမ်းမှာတကယ်ကိုချမ်းသာမှာမာသည်တကယ်ဖြစ်တဲ့အဖြစ်သဘောတဘာဝကချမ်းသာဟုတ်ကဲ့လားဒုက္ခနောက်ဇာနာချမ်းသာဇာနာချမ်းသာကြတော့ခန္ဓာ5ပါးခန္ဓာ4ပါးနဲ့ခံစားရပါသည်ခန္ဓာ5ပါးဆိုတာကခန္ဓာ5ပါးဖြစ်နိုင်တဲ့ဘုံကကုကာမ30ဘုံရရောเนาะကာမ30ဘုံပြီးတော့မြမာက20ရှိတာကို20ထဲက4ဘုံကရူပခန္ဓာမဖြစ်ဘူးတဘုံကရူပခန္ဓာတသက်ဖြစ်တယ်အဲ့ဒီ5ဘုံပယ်လိုက်ရင်20ထဲက5ဘုံနှုတ်ချလိုက်ရင်ဘယ်နှဘုံကြာမလဲ15ဘုံဒါကိုရူပ35ဘုံလို့ဒီလိုခေါ်တယ်အဲ့တော့စာသုံးဆိုတော့ရူပဝါစရ35ဘုံဆိုနားမလည်လိုက်တော့ဘူးခေါင်းကြီးကမြန်မြန်ပြောလိုက်ရင်သားနားမလည်လိုက်ဘူးနားလည်မဲ့စကားကိုရှေ့ဦးဆိုပြောရတယ်နားမလည်မဲ့စကားကရူပ35ဘုံဒီ35ဘုံကပင်ချာအတိုင်းတာပြောတာနော်ဘာဘုံဘာဘုံနေမပြောနဲ့လိုချင်ရင်တင်းညိုစာအုပ်ဘုံပိုင်းမှာကြည့် အဲ့ဒါတပုံချင်းရှောက်ရေအတွက်ပြရင်နာကြီးသွားပြီသင်နီးရမလိုက်နိုင်တော့အဲ့ဒီရူပ35ပုံနဲ့ကာမ30ပုံနဲ့ပေါင်းလိုက်ရင်ဘုံဘလောက်ရှိလဲ26ပုံအဲ့ဒီ26ပုံဒီခန္ဓာ5ပါးဖြစ်ရာဘုံနေခန္ဓာ5ပါးဖြစ်ရာဘုံအရူပ4ပုံကရူပခန္ဓာမဖြစ်ဘဲနဲ့နာမ်ခန္ဓာ4ပါးပဲဆိုတော့ခန္ဓာ4ပါးဖြစ်ရာဘုံမနေဘူးလားဒါကြောင့်ဇာနာချမ်းသာမှာခန္ဓာ4ပါးနဲ့ခံစားနိုင်တယ်ခန္ဓာ5ပါးနဲ့ခံစားနိုင်တယ်ခန္ဓာ5ပါးကရူပ35ပုံမှာရှိတဲ့မြမာတွေခံစားတာခန္ဓာ4ပါးကအရူပ4ပုံမှာရှိတဲ့မြမာတွေခံစားတာဒါပေမဲ့တူတူလေးကဇာနာချမ်းသာဒီခန္ဓာမရှိဘဲနဲ့ခံစားလို့ရမလားအဲခံစားရတဲ့တတ္တိကခန္ဓာ5ပါးလုံးလားဆိုရင်မဟုတ်ဘူးဝိနည်းခန္ဓာမဟုတ်လားဒါပေမဲ့ခံစားရတဲ့သဘောဒီဝိနည်းခန္ဓာအစုဝေးဒီငါဟုတ်လို့လားအတ္တလားအနတ္တလားအဲ့တော့စင်စစ်တတဝါတို့ရဲ့တန်တမ္မာဖြစ်တဲ့အကြိုက်အလိုက်အရာကာမချမ်းသာဇာနာချမ်းသာလို့ဖျားရှင်ဟောကြားတော်မူပါသည်တတဝါတို့ရဲ့တန်တမ္မာတကယ်ကိုလည်းချမ်းသာတာပါပဲကာမချမ်းသာလည်းတကယ်ချမ်းသာဇာနာချမ်းသာလည်းတကယ်ချမ်းသာအမြဲမြင်တဲ့အမြင်ကိုဖျားမဟုတ်ဘူးမပြောဘူးတော့သင်တို့မြင်တဲ့အတိုင်းငါဖျားလည်းမြင်တယ်ကာမချမ်းသာကိုခံစားနေတဲ့ပုဂ္ဂိုလ်တွေကဒါချမ်းသာပါပဲလို့အလုံးကတညီတညွတ်တိဆိုတယ်။ဒီသင်တို့ဆိုတဲ့အတိုင်းငါဖျားလဲလက်ခံတယ်။ငါဖျားလဲသိတယ်။ဇာနာချမ်းသာကိုခံစားတဲ့ပုဂ္ဂိုလ်တွေကလည်းပဲဒါချမ်းသာပါပဲလို့ခံစားနေတဲ့ရူပ35ဘုံအရူပ4ဘုံကမြမကြီးတွေဒါဇန်ချမ်းသာပါပဲလို့ဒီလိုဆုံးဖြတ်ကြတယ်လက်ခံကြတယ်။သင်တို့မြင်တဲ့အမြင်ကိုငါဖျားလဲချမ်းသာတယ်လို့ဆိုပါတယ်။ဒါပေမဲ့ငါဖျားမြင်တဲ့အမြင်ကိုတော့သင်တို့မမြင်ဘူးဖျားတဆူတဆူပွင့်မှသင်တို့မြင်တာကချမ်းသာကိုသာမြင်တယ်ငါဖျားမြင်တာကအဲ့ဒီကာမချမ်းသာဇန်ချမ်းသာသည်ဘာနဲ့ခံစားရလဲဘာနဲ့ခံစားလဲခန္ဓာနဲ့ခံစားပါသည်ခန္ဓာမရဘဲနဲ့ခံစားလို့ရမလားအဲ့ဒီခန္ဓာဟာဒုက္ခလားဒုက္ခလားလို့မြင်တာဟာဖျားမှတပါဘယ်သူရှိဦးစွာပြောရဲ့လဲဘသူမြင်မလဲဘသူမှမမြင်ဘူးတဆူတော့ဖះပွင့်လာတော့မှငါဖះမြင်တဲ့အမြင်ကိုတော့သင်တို့မမြင်ဘူးငါဖះသည်စင်စစ်အဲ့ဒါဒုက္ခလို့မြင်တော်မူတယ်ကွာချားပုံလေးနေနော်ဒီဇန်ချမ်းသာလေးပါးရဲ့အကြောင်းကိုရှေ့တုန်းကလည်းပဲသင်ပေးပါတယ်ဒါကဒီလိုနှိုင်းချိန်ပြီးတော့ရှင်းလင်းွက်ကြတော့အခုလောက်မပါဘူးနံပါတ်3ကနိရောဓသမဘာချမ်းသာနိရောဓသမဘာချမ်းသာဆိုတာကပညာဝရိတံនិរោဓံဘုရားဟောတာဒီပါဠိတော်မှာမူကွဲမရှိဘူးဒီနေ့ဘုရားဟောပြောချလိုက်တဲ့စကားမှာနှမျိုးသုံးမျိုးမူကွဲမရှိဘူးတာဝကတော့ညံနဲ့မြင်နဲ့အမြင်မှာသာမူကွဲရှိလာအထက္ခရာတိကာမှာသာမူကွဲရှိတာဝကတော့မြင်နဲ့အမြင်မှာမူကွဲပြီးဖြစ်ပုံကိုထူးခြားတဲ့အဆုံးအချက်တစ်ချက်ပြောပြမိဘဆိုတဲ့သဘောတရားကဓာတ်သားတစ်ခုတည်းပဲရှိဒါပေမဲ့လို့အနိစ္စလက္ခဏာကိုဖိပြီးရှုတဲ့ပုဂ္ဂိုလ်များကဒီသင်္ခါရဆိုတဲ့ခန္ဓာယုံ nant ဓမ္မတွေကိုအနိစ္စလို့အာကြီးအလေးပေးပြီးတော့ရှုတဲ့ပုဂ္ဂိုလ်ကဒုက္ခနဲ့အနတ္တသူမရှုမဟုတ်ရှုတယ်။ဒါကြောင့်သူအာတန်သွားတာကအနိစ္စအချက်ကိုအာတန်သွားတယ်။အဲဒါနိဗ္ဗာန်ဝင်တဲ့အခါကျတော့နိဗ္ဗာန်ကိုအနိမိတ်တနိဗ္ဗာန်အဖြစ်နဲ့သွားမြင်တယ်။ဘာနိဗ္ဗာန်အဖြစ်နဲ့မြင်လဲ။အနိမိတ်တနိဗ္ဗာန်အဖြစ်နဲ့မြင်တယ်။နိဗ္ဗာန်ဟာပုံသဏ္ဍာန်မရှိဘူးအရေးရောမရှိဘူးလို့မြင်တယ်။ဒီလက္ခဏာရင်သုံးပါးထဲမှာဒုက္ခကိုဖိဖိစီစီအာတံပြီးရှုတဲ့ပုဂ္ဂိုလ်ကဒုက္ခကဒုဆဆုပ်ဖွယ်ခအချီနီဆဆုပ်ဖွယ်အချီနီနဲ့မြင်တော့တောင့်တစရာရှိသေးရဲ့လားမနိဟိတာတောင့်တတဲ့အပနိဟိတာမတောင့်တဘူးယေကြီး73တော့ကဒုတိယတော့ယရဏတော့အစမှာပဏိဒါနာတော့မစဘူးလားမြမလောကဖျားစုကိုတောင့်နီမှဒီလိုမလာဘူးလားပဏိတာဆိုတာတောင့်တတာအပနိဟိတာဆိုတာမတောင့်တဘူးဒုက္ခကြီးကောင်းစွာရှုမြင်နေတဲ့ပုဂ္ဂိုလ်သည်တောင့်တစရာရှိဦးမလားဒုဆဆုပ်ဖွယ်ခအချီနီဒါယုံနာဓမ္မသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တရှုတဲ့အခါမှာတစ်ချက်ချက်ကိုအာတံဒုက္ခကိုအာတံပြီးရှုသွားတဲ့ပုဂ္ဂိုလ်သည်နိဗ္ဗာန်ဝင်တဲ့အခါကျတော့နိဗ္ဗာန်ကိုအပနိဟိတာဖြစ်နေမျက်မှောက်ပြုပါသည်ဩနိဗ္ဗာန်နိဗ္ဗာန်ဆိုတာအပနိဟိတာကိုဘာမှနိဗ္ဗာန်ကလည်းဘာမှတောင့်တစရာမရှိပဲကိုလို့ဒီလိုသွားမြင်တယ်။နိဗ္ဗာန်ကတော့ဓာတ်သားတစ်ခုတည်းပဲ။ဒီနိဗ္ဗာန်ဒီနိဗ္ဗာန်ပဲ။အနတ္တကိုအာတံပြီးတော့ရှုတဲ့ပုဂ္ဂိုလ်က ตัวเนี่ยด่านในบังอภิเนี่ยมีมาดีแต่เมื่อในบังอ่ะอาการะปริยาเยน่ะติญูอ่ะเช่นอ่ะอาการะอภิเนี่ยต้องมีผิดตัวละมูยังอ่ะเนาะจะคู่ได้ไหมเนี่ยเดี๋ยวเราต้องมีผิดตัวเลยสิเนาะในบังก็ยังใช้ได้ปกติก็ตุลาเกเรลางอ่ะในสานเนี่ยมีเงินในบังก็ดิโลมีเลยไหมเดี๋ยวข้างในลาเกย์ในบังก็ดิโลมีเลยไหม อันนั้นแต่ในไลน์ในบางคนดิโลมีเลยไหมมีเนี่ยปกติยังปัญหามาทุจริตในบางอารมณ์มาทุจริตในบางอารมณ์มาทุจริตในบางฮะต้องมีอีพีตัวเรามาพูดเนาะมีเนี่ยปกติยังงานเนาะตัวมีมาทุจริตด้วยในบางอารมณ์จะตายจะคู่ได้ไหมแต่เมื่อในบางเนี่ยปัจจัยลูกสว่างก็เบียร์เลยก็เปลี่ยวไล่ไม่สวยที่เบิกก็ยุ่งนั่นแต่มาดึงขาราดียาดีก็ซาดีสวยในบางก็อาซาดีที่ขานาสุราดียาดีก็อาสระอภิเนี่ยมีเนี่ย ในบางกุศลาที่มาขานาเดียกุบยาดีอีพี่เนี่ยพี่ในบางกุอาบยาดีขานาสุราเดียกุมรณะอภิเนี่ยมีเงี้ยโฮมาอาบดังที่มาตีเรตียาดีเวลุมีเงี้ยโฮมามาตีบุลุมเดียวเป็นที่เราติงกระดาษเตียาเนี่ยสั่งจิมเป้อันนี้เนี่ยมีเนี่ยมีดีติงกระดาษเตียาเยื่อด้วยมียาละล่ะในบางเนี่ยเช่นยาเลยมียาตัวเลยแต่เป็นในบางฮะอันลูกจะมีบีจะมีจะมีบีจะมีอะไรสุดหรอมโหคู่จะคู่ได้ไหม ดีโลดว่าเลยเออมีโนราจะมาบ้านยาเราตีเนี่ยขันดาเนี่ยวุ้นเนี่ยขันดาช่วงยิงดว่าเลยขันดางาบาร์เองก็ขันดาหน้าบ้านช่วงยิงดว่าเลยหัวงางาไปด่าสิเดทั้งท่าละจ้าบีเดี๋ยวนี้กันน่ะอยากทั้งดว่ากุลีกุลีอะข้าไปบิดอ่ะเพราะตอนนี้เส้นเราจะเราเวดัวเสกงลูกนับไปด่าทุกยองไล่ลูกสิเดี๋ยวผมบอกมาดว่าอุล่ะต้องไปด่าไปทั้งอ่ะเนาะเออสัญญาอันดังกันยังหันดาปกุมยาดี ขันทายะงูงูสามเทมบอกว่ามีอาจว่าท่านอาระวุ่นเล่นนั่นลูกขันาหน้าบ้าชั่วชาไลต้องมาไปท่านอะไรเอานี่ดูอะไรต้องมาบ้าวุ่นซาร์เลยลูกคอเร่เอานี่พี่ไม่เล่นยันนั่งเชิงจีไลกามาชันนาดีมีอาเอชันนาอาลงตินีตินยูเทผู้ทุ่งเส้นลูดารุชันนาลูส่งพิจารณ์ตัวส่งพิจารณ์ตัวนี่เนี่ยมันเนี่ยแต่สุดท้ายพี่อาเชนพูดอะไรขาจาร์ตินโนบิโอระฮอดเดตั้งลูกงาพยายามยินนาวตินโนมดีบู งาพยายามยินนาวตินโนมดีบูงาพยายามยินนาก็เอร่าดูขาจีเบ้สานะชันนาพิมาจีเบ้เอ็นตินโนตินจินตินโยที่ชันนาสุดาแม่เนี่ยงาพยายามเลยดีเลยเอ็งงาพยายามยินนาก็ตินโนมันมีมูเอ็นสันชันนาหาเลยไหมวันนั้นพี่มาขันซาลูยาลาโมล่ะพี่มาเบียพูล่ะพี่ยินสินเสือดูขาลาดูขาลาเอร่าดูขาเสือเป็นลูกกองสวาชูมีนาวจะสุดท้ายพี่เสียงพูดมาทุกข์ก็หงายนะคุณนี่รู้ได้ทำไมบ้างวันซาเลยขันยาขันนางาบ้าดูขาโก้งาไปดาวน์นับไปดาวน์โชว์อะไรถ้าบ่ ในบ้านชนะจ้าเราบ้าขนาดมาไม่ใช่บูในบ้านเราเอาอยู่นี่ในบ้านเราเท่าสัดเตียงกูบีรอขันดานั้นในบ้านเราไม่ใช่ไม่ใช่บีรอเท่าสัดเตียงกูเลยนี่ตัวนี้ในบ้านเราเอาอยู่บางอยู่นี่นี่ตัวนี้แล้วก็มาชนะเลยชนะเลยสุดามันลาบาไปเลยทำไปไม่รู้ขันอาชีโลชนะเลยสันตมาบ้าย่าเลยปกติชนะเลยชนะเลยสันมันลาบาไปเลยขันอาชีโลชนะเลย นี่เราทำมาบ้าสุดาดูขันยิ่งเอาเงินซาเรลุสุบาเรดัลุขันาตัวมาจุนจันนี่ดีเดนี่เป็นมาบ้าขันามาไม่ใช่เด้อด้วยฉันน่าจะผิดเดที่ลุงนั่งเฉยๆเอานั่งสาวด้วยสามีน่ะนั่งเสร็จดูดูดีอะไรก็ลังเลิกก็ยามเป็นยังไงใครไล่สู้นาทีขันดาทำมาดูขันนาทีดันดีบรันดูขัง ไปบาลีนี่ยามดีเนี่ยบาลีสวามีเพี้ยนเนี่ยน่าท้องจีไรอ่ะขันดาดมาขันดาเนี่ยดูดอดูขาดูขามีดีนาทีไม่ใช่ตันดีบรันในบันเดลลงเกดอดูขันชนะมีดีนาทีไม่ใช่ขันดาเนี่ยดูเรดูขาไม่ใช่บูเดในบันเดลลงเกเรชนะสระไม่ใช่บูเดทีนี้อาจจะเราพูดอย่างบอลูนั่งเชียงพิอาเลยสุดอ่ะไม่กุนทั่วเดียวแต่ย้อนเนี่ยจ้าที่บาลีเดียนดีไม่เพียบเลย เวซีไงเสียเนี่ยขนาดเสียเบิกตาบาดนี้อเมริกาเวซีไงเดี๋ยวขันเนี่ยขนาดเดี๋ยวขันเบิกปูบีรอตาลงบีพิจารณาเสียเลยเนี่ยอเมริกาเวซีสุรากะแต่ช่วงนัทฮะกูเวซีโหลดลูน่าเลยไล่ด่าเลยมามาเลยดูเอาเอาส่งนี่ด่าวูตัวต่อเวซีสุรากะดีวีซีจะเบาอาเวซีจะเบาไม่ใช่บู วิซีสุระจะเบาอาวิซีสุระจะเบาก็ไม่ใช่บู ဟိုမှာစတူယံ12ယူဇနာကွင်းကြီးရှိတယ်ဆိုကြပါတယ်ဇောက်ကလည်းပဲအနက်ကလည်း12ယူဇာပဲလည်းပဲရှိတယ်အဲ့ဒီ12ယူဇနာရှိတဲ့စတူယံကွင်းကြီးထဲမှာအလျားနန်ဇောက်တူကြီးနေတယ်တတဝါလည်းအပြည့်အညတ်ရှိဂျားထဲမှာအထိုးလို့မရဘူးအပြည့်အညတ်ရှိတယ်ဒီငရဲမင်းလျာငါလည်းပဲအရှင်းနောက်တောင်မြောက်တောင်အရအားလုံးရှင်းမျက်နှာလာတဲ့ငရဲမင်းကလည်းပဲကိုဘက်ကလာရင်ကိုဘက်ကလာတာမီးလျာရက်သွားရင်ဒီဘက်ကမီးရဝင်တယ်ရှင်းမျက်နှာမှလာတဲ့ငရဲမင်းလျာငါလည်းပဲကြားပေါက်မရှိအောင်ပဲလောင်းတယ်တတဝါကလည်းကြားပေါက်မရှိအောင်ညက်နေတယ်အဲ့လိုဆင်းရဲတရားမပြတ်အောင်ကြားပေါက်မရှိအောင်ဆင်းရဲတရားဆင်းရဲနေတာကိုအဝေစီလို့ခေါ်တယ်အဲ့လိုဆင်းရဲတဲ့အဝေစီငရဲဒုက္ခနဲ့ခန္ဓာဆင်းရဲဒုက္ခနဲ့အဘယ်ကတားလုံးပါသနည်းမိကွန်းကခန္ဓာရဲ့ဆင်းရဲတဲ့ဝေစီဆင်းရဲဘယ်ကတားလုံးလဲအဖြေကအကြောင်းပြကအဝေစီငရဲကဘာကြောင့်ခံရလဲအာကုသို့ကံရှိလို့ခံရတယ်ဒီအာကုသို့မကောင်းမှုကံကုံသွားလို့ရှင်ခံရအောင်မလားဝေစီကြသွားတဲ့ပုဂ္ဂိုလ်ဟာသူ့ကံကုံရင်ခံရအောင်မလားမခံရတော့ဘူးလွတ်သွားတယ်ခန္ဓာဆိုတဲ့တရားကဘယ်ဘုံဘယ်ဘဝဘယ်လူနာဘယ်ပြင်မဘယ်တကောရှင်ဘယ်အာနာနဲ့ပဲနေနေခန္ဓာနဲ့လွတ်ပြီးတော့ရှောင်ကွင်းနေလို့ရမလားခန္ဓာရဲ့အပြစ်ကိုမြင်အောင်ရှုတဲ့နေရာမှာဒီလိုနှိုင်းချိန်ပြီးတော့သုံးသပ်ဆင်ကျင်တာကိုတရားအထုတ်တယ်လို့ခေါ်တယ်ဒါရင်ဆရာနေကြဘာမှမရဘူးခန္ဓာကဘယ်နေရာမှာသူကပုံနေလို့ရမလဲဘယ်စိတ်စိတ်နဲ့ကာကွယ်လို့ရမလဲဘယ်အာနာနဲ့တားမြစ်လို့ရမလဲအဲ့ဒါမရနိုင်တာကိုပိတ်ဆို့ပြီးတော့ကျွန်တော်ကချမ်းသာပါတယ်လို့ဆိုတာမိုးချိုးပြစ်ထားကိုထက်ကလက်နဲ့ကာရာနဲ့မတူဘူးလားပြောချင်တဲ့စကားကိုကုံအောင်ဆက်လိုက်တဲ့အခါကျတော့အားလုံးရဲ့နားမျက်စိမှာပွင့်နေတာကိုကျွန်တော်မဟုတ်ပါဘူးလို့မှုသားသုံးတာဟာဒီတက်မိုက်တာပဲရှိတော်မလဲဒါကြောင့်ချစ်သားရဟုလားမှုသားကိုရဲချွင်ပွဲမျှတော့မသုံးနိုင်မှုသားကိုရဲချွင်ပွဲမျှသုံးရရင်ပဲမကောင်းမှုဒုစရိုက်ကြီးတွေကိုကုံလုံးလုံးရတဲ့ပုဂ္ဂိုလ်ပဲဒီတိုင်းမိုက်တဲ့ပုဂ္ဂိုလ်မရှိဘူးဒီလိုဖျားရှင်ချစ်သားရဟုလားကိုဆုံးပါတယ်ဝိပဿနာရှုတဲ့အခါမှာကိုင်ပါဠိလေးတစ်ခေါက်ပြန်ဆိုနတ္ထိခန္ဓာတမဒုက္ခနတ္ထိတန္တိပရံဒုက္ခခန္ဓာနဲ့တူတဲ့ဆင်းရဲမရှိဘူးနိဗ္ဗာန်တဲ့လွန်ကဲတဲ့ချမ်းသာမရှိဘူးလို့ဒီလိုဓမ္မပဒပါဠိတော်မှာဘုရားရှင်ဟောတယ်ဒီပါဠိလေးကိုရအောင်ဆိုပြီးတော့ဒီအနတ္ထိဘယ်ကိုခန္ဓာနဲ့နိဗ္ဗာန်ကိုနှိုင်းချင်ကြည့်လိုက်တော့ကာမချမ်းသာကိုအသက်ပါပေးပြီးတော့အရာယူကြပါသည်ငရဲကိုလည်းမကြောက်သူတော်ကောင်းပညာရှိကိုလည်းမလေးစားကာမချမ်းသာလိုချင်တိုင်းရမယ်သာဆိုရင်တရရဲလုံရဲပြောရဲကြည်စံကြည်စံကာမချမ်းသာနဲ့ဇန်ချမ်းသာကမနှိုင်းရှင်အောင်ချမ်းသာတယ်ဇန်ချမ်းသာနဲ့နိရောဓသမဘာချမ်းသာကမနှိုင်းရှင်နိုင်အောင်ချမ်းသာတယ်အဲ့ဒီချမ်းသာ၃မျိုးဒီခန္ဓာလွတ်ကြလားနောက်ဆုံးချမ်းသာဖြစ်တဲ့နိဗ္ဗာန်ချမ်းသာဒီခန္ဓာရှိရလားအဲ့လိုခန္ဓာရဲ့ဆင်းရဲနဲ့နိဗ္ဗာန်ရဲ့ချမ်းသာဘုံကိုထောက်ဆတင်ကူပြီးတော့ကြည်ရဆင်ញင်သုံးတာနှလုံးသွင်းရအဲ့တော့ဒီမှာသမဏတရား25ကြည့်မယ်မဟာတိရိစ္ဆာန်နှစ်ချုပ်ဒါနှစ်ဖြစ်မှရှင်းပေးခြင်းရတော့မယ်ဟိုမှာနိုင်ကုန်းနေတရား25မှာဒုက္ခစေကွန်း၌ဒုက္ခပြဒနာတော်တဲ့ဒါလေးကိုကြိုတင်ပြီးတော့ဒီနေ့ဖတ်ထားသမဏတရား25ညာဘက်မျက်နှာမှာခေါင်းစည်းလေးက4000ကျွတ်ထဲမှာဒုက္ခစေကွန်း၌ဒုက္ခပြဒနာတော်တဲ့ဟုတ်ကဲ့လားဘုန်းကြီးပြောချင်တာကစရမှာဆုံးရတယ်နော်ဣဒေဝာဣအာယနာ12ပါးတို့၌သာလျင်တပ္ပဝရိတာနိခတ်သိမ့်ကုံသောခံစားမှုမှန်သမျှတို့သည်အနဘိနန္ဒိတာနိအလွန်အမင်းမနစ်တရားကုန်သည်သီတိဘွေတန္တိငြိမ့်ကြောက်ကုန်တဟု၍ဣတိသို့နှလုံးသွင်း၍ပဇာနာတိအပြားဖြင့်သိ၏ခံစားမှုမှန်သမျှတစ်ခုမှနစ်သက်စရာမရှိဘူးတဲ့ဖျားဖြစ်တော့ရောက်အောင်မြင်လိုက်တော့ဒါတွေကအခိုက်အတန့်နဲ့ငြိမ့်ပြောက်ကုန်မှာပဲလို့ဒီလိုပိုင်ပိုင်ကြီးပဇာနာတိသိရမှာတဲ့ဒါပြန်ခံစားမှုကကာမချမ်းသာဇာနာချမ်းသာနိရောဓသမဘာချမ်းသာတစ်ဆင့်နဲ့တစ်ဆင့်ချမ်းသာတယ်နော်အဲ့ဒီချမ်းသာ၃မျိုးဒီခန္ဓာကင်းရလားမကင်းဘူးနံပါတ်၄ဖြစ်တဲ့နိဗ္ဗာန်ချမ်းသာသည်ခန္ဓာမရှိဘဲနဲ့ချမ်းသာတယ်ဒါဘုန်းကြီးတို့ကဒကာဓမ္မအပေါင်းသူတော်ကောင်းတို့အများကခန္ဓာရှိမှချမ်းသာတာကိုကြိုက်တယ်နိဗ္ဗာန်ဆိုတာခန္ဓာမရှိဘဲနဲ့ချမ်းသာပါသည်ဒါဖြင့်နိဗ္ဗာန်ရဲ့သဘောတတ္တိတစ်ခုရရောနိဗ္ဗာန်ရဲ့စွမ်းပကားတတ္တိကိုကောင်းစွာသုံးသပ်တန်ရောနိဗ္ဗာန်ကိုမရသေးမရောက်သေးဘဲနဲ့ခန္ဓာနဲ့ထောက်ပြီးတော့ နိဗ္ဗာန်ရဲ့ချမ်းသာဘုံကိုတန်းချိန်လို့ရရောမဟုတ်လားဟုတ်ကဲ့လားဒါဖြင့်နိဗ္ဗာန်ကရမှသိမှာပဲရောက်မှသိမှာပဲဆိုတာဟာမပြောတတ်လို့ပိတ်လိုက်တာဘုရားရှင်ဟောထားတာကပြန်ဆိုပါနတ္ထိခန္ဓာတမဒုက္ခနတ္ထိတန္တိပရံသုခံအဲဒီလိုဝိပဿနာဉာဏ်ရင့်ကျက်လာတဲ့အခါကျတော့ဆရာသမားကနိဗ္ဗာန်ရဲ့သဘောလေးတွေကိုအာယုံပြုတ်တတ်လာအောင်စိတ်ရကူးတတ်လာအောင်နှလုံးသွင်းတတ်လာအောင်တစတစပင်ပေးရတယ်အခုနိဗ္ဗာန်ရဲ့တတ္တိဘုန်းကြီးတို့ကခန္ဓာရှိမှချမ်းသာတာကိုကြိုက်တယ်နိဗ္ဗာန်ဆိုတဲ့တရားကခန္ဓာမရှိဘဲနဲ့ချမ်းသာတယ်ဘယ်လိုကြိုက်မလဲဘယ်လိုမှမကြိုက်ဘူးကြိုက်တဲ့ပုဂ္ဂိုလ်ကအရိယာပုဂ္ဂိုလ်တွေကြိုက်တာပေါ့နားကြစို့